တုပ်ပီကီပမာနိုင်ငံရဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်ထူထောင်ခဲ့တာနှစ်90ပြည့်တဲ့ထိမ့်မှတ်ခံလာကိုနေတော့ကမြို့တော်ပေကျင်းမှာကျင်းပခဲ့ပြီးတော့ကွန်မြူနစ်ပါတီရဲ့အုပ်ချုပ်မှုကိုတပ်မတော်ကသစ္စာဆောင်ပေးမှုဟာအရေးကြီးတဲ့အကြောင်းတုပ်သမ္မတရှီချင်းပင်ကပြောခဲ့ပါတယ်။တုပ်နိုင်ငံနေနဲ့ပိုင်ဆိုင်တဲ့နယ်မြေတွေကိုပြင်ပအင်အားစုတွေလက်ထဲဘယ်တော့မှအကြောက်ရောက်မခံဘူးလို့လည်းတုပ်သမ္မတရှီချင်းပင်ကဆိုပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တုန်းကတော့နှစ်ပေါင်း90မြောက်တပ်မတော်နဲ့ထိမ့်မှတ်ခံတာစီးပြအခမ်းအနားကိုလူရင်ကအကြည့်ကျဲတုံးပြီးတော့ကျင်းပခဲ့ပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်တဲ့နယ်မြေမှာမျိုးကိုဘယ်နိုင်ငံရေးပါတီဘယ်ဖွဲ့စည်းနဲ့ဘယ်လူမျိုးကမှဘယ်အချိန်ဘယ်ပုံစံမျိုးမှခွဲထွက်ခွင့်ပြုမှာမဟုတ်ဘူးလို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်စစ်နေရရှိနေတဲ့ကွန်မြူနစ်ပါတီတိုက်တန်းဖွဲ့ဝင်တွေရှေ့မှာတရုတ်သမ္မတကအလေးနဲ့ပြောဆိုခဲ့တာပါ။တရုတ်နိုင်ငံဟာထူးထူးဖြင့်တောင်တရုတ်ပင်လယ်ပါဝင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတာဖြစ်ပြီးတော့အာရှပစိဖိတ်ဒေသတွင်းကအင်းနီချင်းနိုင်ငံတွေရဲ့ကန့်ကွက်မှုတွေကြောင့်တောင်တရုတ်ပင်လယ်အတွင်းကျွန်းတွေကိုမြေဖို့ပြီးတော့ဆစ်စခန်းတွေစောင့်နေတာပါ။